ဥရောပနိုင်ငံတွေကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဒေသဆန်တော်ချင်းဒီကနေ့နေ့လယ်ပိုင်းကအီတလီနိုင်ငံရောမမြို့ကိုရောက်ရှိသွားပါပြီ။ဝန်ကြီးဘလင်ကင်ဟာအီတလီမှာရှိနေစဉ်အတွင်းအီတလီခေါင်းဆောင်တွေအပြင်ပိုဟာမင်းကြီးဖရန်စစ်အပါအဝင် G20 နိုင်ငံတွေကခေါင်းဆောင်တွေနဲ့ဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိပါတယ်။ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကိုတွားရောက်ခဲ့ပြီးနောက်မှာဝန်ကြီးဘလင်ကင်ဟာပြင်သစ်နိုင်ငံကနေအီတလီနိုင်ငံကိုတင်းငွေနေကထွက်ခေါ်သွားတာပါ။အီတလီနိုင်ငံမှာရှိနေစဉ်အတွင်းအီတလီနိုင်ငံသားရေးဝန်ကြီးကုလသမဂ္ဂဆန္ဒရေးခါအေဂျင်စီကတာဝန်ရှိသူတွေအမေရိကန်တန်ရုံးအရာရှိတွေအပြင်အစ္စရေးနိုင်ငံသားရေးဝန်ကြီးအသစ်ယာယီလက်ပစ်တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဝန်ကြီးဘလင်ကင်နဲ့အီတလီနိုင်ငံသားရေးဝန်ကြီးလူအီဂျီဒီမာယိုတို့နှစ်ဦးဟာရောမမြို့မှာတင်းလာနေကျင်းပမယ်အစစ်အဖွဲ့ချင်းမွေးရေကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ညီလာခံကိုပူတွဲကမကထပြုကျင်းပသွားကြမှာဖြစ်ပါတယ်။ဒါအပြင်စီးရီးယားပြည်တွင်အရေးနဲ့အဲ့ဒီနိုင်ငံအတွက်ဆန္ဒမှုဆိုင်ရာလိုအပ်ချက်ကိစ္စတို့ကိုအီတလီဝန်ကြီးချုပ်မာရီယိုဒရာဂျီယိုနဲ့တမရဆာဂျီယိုမတာရဲလာတို့နဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။တနင်္လာနေ့မှာပဲဝန်ကြီးဘလင်ကင်ဟာဗာတီကန်လမ်းတော်ကိုသွားရောက်ပြီးပိုယဟာမင်းကြီးဖရန်စစ်နဲ့တွေ့ဆုံပါမယ်။တွေ့ဆုံမှုအတွင်းဥရယာတီပြောင်းလဲမှုလူမောင်ခိုကူးမှုနဲ့ဆင်းရဲနိုင်ငံတွေအတွက်ကျွေးမီဖြည့်လျှော့ပေးရေးကိစ္စရပ်တွေကိုဆွေးနွေးနိုင်ကြလိမ့်မယ်လို့ဗာတီကန်လမ်းတော်ကမျှော်လင့်ထားပါတယ်ခင်ဗျာ။